ဆရာကိုဒီလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ပေါ့နော်ဒီခရိုင်ကော်မရှင်ကရောပြည်နယ်ကော့ဘွယ်ကော်မရှင်ကရောပယ်ချထားပေမဲ့ပြည်ထောင်စုရွေးကော်ဘွယ်ကော်မရှင်ကကိုယ်စားလှယ်လောင်းအဖြစ်အတိမတ်ပြုလက်ခံခဲ့ရတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘာကြောင့်လဲဆိုတော့ရှင်းပြပေးပါလားခင်ဗျာ
လောင်းအဖြစ်နဲ့ကျွန်တော်ခရိုင်ကော်မရှင်ကပထမဆုံးပယ်တယ်ပေါ့နော်ပထမဆုံးပယ်တယ်နောက်ကျွန်တော်ကပြန်ပြီးတော့အယူခံဝင်တဲ့အခါကျတော့ပြည်နယ်ကိုအယူခံဝင်တယ်အယူခံဝင်တဲ့အခါကျတော့ပြည်နယ်ကလည်းခရိုင်ကော်မရှင်ရဲ့အဆုံးဖြတ်အတိုင်းပဲဆိုပြီးတော့ပြန်ပြီးတော့ပယ်ပါတယ်နောက်တော့ကျွန်တော်အနေနဲ့ဟိုကျွန်တော်ပြန်လဲ30လွာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပြန်လဲ30လွာတင်တဲ့အခါကျတော့တို့ရွေးကောက်ပွဲမည်ဥပဒေပုံမှန်53အရာပြန်လဲစုံညီခုံရုံးထိုင်ပြီးတော့မှတို့ပြန်လဲစီစစ်ပြီးတော့ပြန်လဲချပေးတဲ့အချိန်မှာကျွန်တော်စင်ရင်မှပြန်ပြီးတော့ပါလာတာပေါ့နော်
ဆရာဦးဒီနေ့မှာပေါ့နော်ဒီမောင်တော်ဒေသခံအချို့ကကိုယ်စားလှယ်လောင်းအဖြစ်ပေါ့ရုပ်သိမ်းပေးဖို့ဆန္ဒပြတောင်းဆိုတာတွေပြုလုပ်နေတယ်လို့လည်းသိရတယ်ခင်ဗျာဒါနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြမှုတွေပေါ်မှာဆရာအနေနဲ့ဘာများပြောချင်လဲခင်ဗျာ
ဆန္ဒပြရတာနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ထွေထူးဘာမှတော့သိပြောစရာမရှိဘူးခင်ဗျာဒါကြောင့်လဲဆိုတော့ကျွန်တော်ဘိုးရွေးကောက်ပွဲကော်မရှင်ကလည်းစီစစ်ပြီးတော့မှထားပြီးပြုထားတာဖြစ်တဲ့အတွက်ကျွန်တော်ဆန္ဒပြရတယ်ဆိုတာလည်းတို့ခွင့်ပြုမိတ်နေပါတယ်နဲ့ယူပြီးတော့ဆန္ဒပြရတယ်ဆိုရင်လည်းဘာမှတော့ဟိုဟာမရှိဘူးပေါ့နော်ဒါကတို့ရဲ့ဆန္ဒပြပိုင်ခွင့်ပေါ့နော်တို့ဥပိုင်ဆိုတော့ခါကျတော့ဘာမှတော့ဖြေသူပြောစရာတော့မရှိပါဘူးကျွန်တော်အနေနဲ့ကိုယ်စားလှယ်လောင်းဖြစ်အတိမတ်ပြုခံပြီးမှကိုယ်စားလှယ်ဖြစ်တဲ့ခါကျတော့ဘာမှတော့သိပြောစရာတော့မရှိပါဘူ
းဆရာကမှလူမျိုးတယောက်မဟုတ်ဘူးဆိုတာဝေဖန်မှုတွေရှိနေတယ်ခင်ဗျဒါနဲ့ပတ်သက်ပြီးတော့ဆရာဘာများပြောနိုင်မလဲခင်ဗျ
ကမှန်ဟုတ်တယ်မဟုတ်ဘူးဆိုတော့ကျွန်တော်အဲ့ဒီ record way commission ရပဲကျွန်တော်ခွင့်ပြုပေးထားပြီးသားပဲခင်ဗျဒါရအားလုံးစီစစ်ပြီးတော့မှပေးချခွင့်ပြုထားတာဖြစ်တဲ့အတွက်ကန့်ကွက်မှုတွေကတော့ဘယ်လိုပဲဖြစ်ဖြစ်ရှိမှာပဲပေါ့လေဝေဖန်မှုတွေနဲ့တော့ဘာမှတော့ကျွန်တော်အနေနဲ့ပြောဖို့မရှိဘူးကျွန်တော်ခရိုင် commission မှာကလေးရလည်းဒီလိုမျိုးကန့်ကွက်ခဲ့တာရှိတယ်လေခရိုင်ကော်မရှင်မှာအဲ့လိုမျိုးပဲစံကွက်ထားတာရှိတယ်စံကွက်ထားတဲ့ဟာကိုကျွန်တော်အနေနဲ့ပြန်ပြီးတော့ဒီပြည်နယ်ကိုအယူခံတင်တယ်တင်တဲ့အခါကျတော့လည်းပြည်နယ်ကလည်းအဲ့လိုမျိုးအယူခံတင်လောက်ပယ်ထားတယ်နောက်ပြီးတော့မှကျွန်တော်အနေနဲ့ပြည်အောင်စုရေကောက်ပွဲကော်မရှင်ကိုပြန်ပြီးတော့တင်တဲ့အခါကျတော့ခွင့်ပြုပေးထားတာပဲဒီကြတော့ဘာမှသိအဲ့ဒီဟာနဲ့ဆက်လို့ပြောစရာတော့မရှိဘူး
ပြည်အောင်စုရေကောက်ပွဲကော်မရှင်ကဒီဆရာကိုပေါ့ကိုယ်စားလှယ်လောင်းအဖြစ်အတိမတ်ပြုထားရတယ်ပေါ့နော်အခုလိုစံနာပြဝေဖန်တာတွေရှိနေတာဘာကြောင့်လို့ဆရာထင်လဲခင်ဗျ
တခြားပါတီတွေဝေဖန်တာတော့ဘာမှသိသေးသူမသိဘူးခင်ဗျအဲ့ဒီရခိုင်ပြည်ကစံကွက်တဲ့ပါတီခုရဲ့လောက်ပဲကျွန်တော်သတိထားမိတယ်ကျွန်တော်တို့ဘာမှတော့သိမရှိဘူးရွေးကောက်ပွဲနီးမှဆိုတဲ့အခါကျတော့ရခိုင်ပြည်နယ်မှာကျွန်တော်တို့ကရွေးကောက်ပွဲတစ်ခုလုံးအစီအစီငငယ်နဲ့ပြီးစီချင်တယ်ပေါ့နော်ဖြစ်သွားစီချင်တယ်ရွေးကောက်ပွဲလိုမျိုးအနောက်ရှက်တွေဖြစ်မယ်လိုမျိုးဖြစ်တဲ့အခါကျတော့ပြည်သူတွေနဲ့လည်းတွင်ထုတ်လက်မှုရှိတာပေါ့မဲပေးတဲ့အခါမှာ
ကောက်ပွဲတွေကလည်းနီးလာတဲ့အချိန်မှာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတယောက်ကိုပေါ့ဒီလိုမျိုးဆန္ဒပြတာတွေအရေးချင်းနဲ့မကိုက်ညီလို့ဆန္ဒပြတာတွေဖြစ်လာတာဘာကြောင့်လို့ထင်လဲခင်ဗျာတခုခုအဲ့နောက်ကွယ်မှာတခုခုများရှိမယ်လို့ဆရာတို့ထင်လားခင်ဗျာ
ဒါတော့ကျွန်တော်တို့အတိအကျတော့ကျွန်တော်တို့ပြည်သူတွေပဲဟိုပါပေါ့နော်နားလည်ဖို့ပဲလိုရယ်ပေါ့နော်လူမျိုးဖြစ်အောင်လှုပ်ချင်နေတဲ့ဖွဲ့စည်းတွေများရှိနေသလားရှိနေရောဒီဖွဲ့စည်းတွေဘယ်လောက်ရှိနေပါဝင်ပတ်သက်မှုရှိနေတယ်လဲပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့ဒေးလေးနဲ့ပြည်သူတွေသိဖို့လိုရယ်ပေါ့နော်ဒါတွေပြည်သူတွေနားလည်ဖို့လိုရယ်ပေါ့အတိအကျတော့အဲ့ဒါပါပဲ
ဒီမိုကရေစီနဲ့ဒီလူ့ခွင့်ရေးပါတီကဒီလာမယ့်ကော့ပွဲမှာကိုယ်စားလှယ်ဘယ်နှစ်ယောက်လောက်ဝင်ရောက်ရှင်ပြိုင်သွားမှာလဲခင်ဗျဘယ်ဒေသတွေမှာဝင်ရောက်ရှင်ပြိုင်မှာလဲခင်ဗျ
အခုကိုယ်စားလှယ်လောင်းကသူ့ဘောင်3ယောက်ပေါ့နော်။ဟောရန်ကုန်တိုင်းဒီတပဲတန်းရေကျောက်တရာရေကျွန်တော်ရခိုင်ပြည်နယ်မောင်းတော့ရေပေါ့နော်။တိုင်းဒေသကြီးနဲ့ပြည်နယ်ပေါ့နော်
။ဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပထမတော့ဆရာတို့ပါတီအနေနဲ့ပေါ့နော်လွှတ်တော်ကိုယ်စားလှယ်လောင်း18ယောက်တင်ထားတယ်လို့သိရခင်ဗျာ။ဒါနဲ့ပတ်သက်ပြီးတော့ဒီ18ယောက်လုံးဖယ်ချခံခဲ့ရတယ်ဆိုတာလည်းသိရခင်ဗျာ။အခုရောဘယ်နှယောက်လောက်ပြန်ပြီးတော့ကိုယ်စားလှယ်လောင်းအဖြစ်သတ်မှတ်ခံတာလဲခင်ဗျာ။
ကျွန်တော်စုစုပေါင်း18ယောက်ဝင်ပြီးတော့ရွေးခံပါတယ်ခင်ဗျာဝင်ရောက်ရှင်တော့ဆိုပြပါတယ်ခင်ဗျာ18ယောက်မှာပေါ့ကျွန်တော်တို့ဟိုပါပေါ့18ယောက်ပဲခံရတာပေါ့နော်ဟော18ယောက်မှာဟောတယောက်ပဲရတာပေါ့နော်တော့ကျူကျူဝင်းဒီတိုင်းဒေသကြီးဆိုတာနောက်တစ်ယောက်ကတော့ကျွန်တော်တက်ဟိုပါပေါ့ဟိုပါစမ်းမရေးခင်းနေရနှုတ်ထွက်သွားတယ်ပေါ့ပြန်တဲ့ဟာတွေကတော့ကျွန်တော်တို့ပြန်ပြီးတော့ reject ထိတာပေါ့နော်အဲ့ဒီမှာမှနောက်ဆုံးပြန်ပြီးတော့ကျွန်တော်တို့2ယောက်ပြန်ဟိုပါပြန်ပြီးတော့ UEC ကခွင့်ပြုလိုက်တာပေါ့နော်ဘဟိုကခွင့်ပြုလိုက်တာ2ယောက်အဲ့ဒီမှာကျွန်တော်ဒီရခိုင်ပြည်နယ်ကတက်ရောက်ရဟောတိုင်းဒေသဒီတော့ဆိုးဆိုးရေးဆိုတော့ကြောက်ကြရားပေါ့နော်ကြောက်ကြရားမဲစင်နာနဲ့တက်ကဥပပေါင်း3ယောက်ပဲတင်တယ်ခင်ဗျာဟောပါတီ
ကျန်တဲ့လူတွေကဘာကြောင့်ပယ်ချခံရလဲခင်ဗျာ
အဓိကဟိုပါပေါ့ရီကော့ပွဲဥပဒေပုံမှန်ဒီ35ပေါ့အကြောင်းအရာတော့ကျွန်တော်တို့ဒီမိဘနှစ်ပါးနိုင်ငံသားဟိုပါပေါ့နိုင်ငံသားမဖြစ်သေးဘူးဆိုတဲ့အခါကျတော့အဲ့လိုမျိုးဖြစ်နေတ
ာဆရာအနေနဲ့ဒီလာမယ့်ရီကော့ပွဲမှာဒီအနိုင်ရခဲ့မှာဆိုလို့ရှိရင်ပေါ့နော်လွှတ်တော်ထဲမှာဘာတွေကိုအဓိကထားလှုပ်ဆောင်သွားမှာလဲခင်ဗျာ
ဒီကကျွန်တော်တို့ရခိုင်ပြည်နယ်မှာကျတော့ပြည်နယ်နဲ့တိုင်းမှာအစင်းရဲဆုံးဒေသလို့ဖြစ်သွားတာပေါ့နော်။နောက်ပညာရေးကျန်းမာရေးဆက်ဆက်ကဒီလိုနှိမ့်ပါနေတဲ့အခါကျတော့ဒီဒေသခံတွေရဲ့ဖွံ့ဖြိုးတိုးတက်ဖို့ကျန်းမာရေးပညာရေးကျွန်တော်တို့အစအစအရာအားလုံးငြိမ်းငြိမ်းချမ်းချမ်းနဲ့ကျွန်တော်တို့ဒီလက်တွဲပြီးတော့ရှိသမျှကျွန်တော်တို့ဒီမိုကရေစီအားစုတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီဒေသကိုဖွံ့ဖြိုးခြင်းနဲ့ရည်ရွယ်ချက်လေးပါပဲ
။ခုလိုဖြစ်ကြပေးတာကျေးဇူးတင်ပါတယ်နော်ဆရာ
။ဟုတ်ကဲ့ပါ။